ကျမကစုမမရှင် VOA မိတ်ခင်တန်ရဲ့အတန်လင်းစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။တော်လရှင်တွေကိုအခုဆက်ပြီးတော့ပြောပြပေးချင်တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်မှုတွေပိုတိုးလာနေတယ်လို့မုတ်တုံရသည်ဝင်လာတဲ့အတွက်ရေကြီးမြေပြိုအန္တရာယ်တွေအတွက်ပူပန်လာနေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့အထိထုတ်ပြန်ထားတဲ့စာရင်းအရCOVID-19 ရောဂါကူးစက်သူက 9,455 ယောက်ရှိပြီးသေဆုံးသူဟာ 189 ဦးထိရှိလာနေတဲ့အတွက်ကျန်းမာရေးဆောက်ရှောက်မှုအားနည်းတဲ့ဒုက္ခသည်စခန်းတွေမှာကူးစက်မှုအန္တရာယ်ကိုစိုးရိမ်နေကြတာပါ။ရောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုကန့်သက်တာတွေကိုနိုင်ငံတကာများများမှာစတင်ဖြေလျော့ပေးနေပေမဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေစုပြုံနေကြရတဲ့ဒုက္ခသည်စခန်းတွေမှာတော့ကန့်သက်မှုတွေဟာဆက်လက်တင်းကျပ်ထားဆဲဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကပြောပါတယ်
သူတို့ရဲ့ဒုက္ခတွေကဘင်္ဂလားဒေ့ရှ်အစိုးရကအပင်တွက်ခလုံးမသိဘူးဘင်္ဂလားဒေ့ရှ်ကတက်နေပါတယ်အဲ့မင်းရောဆိုရင်လည်းကျွန်တော်တို့ဒီကန်တမအဲ့လိုကိုဗစ် -19 ကတော့ပြလာရင်လည်းအဲတအားဆိုရင်တော့ဘာလို့ဆိုရင်ဒီကန်တော့လောကမြတ်ကြီးပါတော်ဆိုရင်နေပါတယ် isolation ဖိုင်တာပဲဒီမှာစောင့်နေပါတယ်ခင်ဗျာဒီအယောင်ကဥစည်းပြော်တို့တကုန်းကုန်းမအောင်စောင့်နေလို့ကြားနေပါတယ်
ဒုက္ခသည်စခန်းတွေထဲမှာယောဂကုသသူအဖြစ်အတည်ပြုသူမရှိသေးပေမဲ့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာရွှေပြောင်းခြေချသူတွေကိုအကူအညီပေးရေးနိုင်ငံတကာအဖွဲ့ IWAN အပါအဝင်အကူအညီပေးရေးအဖွဲ့အစည်းတွေဘက်ကကာကွယ်ရေးအစီအမံတွေကိုဆောင်ရွက်ပေးနေကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥစ္စလန်ကပြောပြပါရယ
်ကျွန်တော်ကော့စ်ဘဇာဧရိယာကျွန်တော်ရိုဟင်ဂျာဒုက္ခသည်စခန်းမှာတော့ကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်ကိုဆောင်ကျော်ပြွှင်းနေတဲ့UNHCR IOM အော်တခြားအဖွဲ့အစည်းကုလသမဂ္ဂလည်းကအဖွဲ့အစည်းတွေရှိတယ်ကုလသမဂ္ဂအဲ WHO ကသတ်ကြည့်ထားတဲ့ကျန်ရရှာကိုဒုက္ခသည်တွေကလိုက်လာတာရှိတယ်နော်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဲသတ်ကြည့်ထားတဲ့ကျန်ရရှာကိုအဲလူ hinda ဒုက္ခသည်တွေကအဲအလေးကလိုက်လာတာတွေ့ရပါတယ်ခင်ဗျာနော် COVID-19 နဲ့ပတ်သက်ပြီးတော့လူတွေကအထူးသဖြင့်ကတော့လူစုလူဝေးမလုပ်ကြဘူးဒီအများကြီးတော့ဒီဒကာမျိုးအနေပေါင်းအကြီးမှာဖြစ်နေတာကိုတွေ့ရတယ်နော်ဒီတော့မှကုဆဲလာမှာကိုကျွန်တော်တို့ကသူတည်းဆွေးရင်တော့ကျွန်တော်တို့ကရူဂျာဒုက္ခသည်တွေကတနည်းမှာအကုန်လုံးစုပုံနေရတယ်ဆိုတော့ဒီမှာခေတော့ဖြစ်ပေါ်လာမယ်ဆိုရင်ကတော့အဲဆွေးရင်စရာအများကြီးရှိနေပါတယ်ခင်ဗျာ
အခုလိုမျိုးတိမ့်နဲ့ချီတဲ့လူတွေစုဝဲခိုလုံနေထိုင်တဲ့စခန်းတွေထဲမှာ COVID-19 တို့ကပ်ရောဂါဖြစ်ပွားလာမှာကိုစိုးရိမ်နေရတယ်လို့ပဲအခုမိုးရွာသည်ရောက်လာချိန်မိုးတုံမိုးကတဲထန်စွာစတဲ့ရာသွန်းလာပြီးမို့စခန်းတွေထဲမှာမြေပြိုကျမှုနဲ့ရွေလှမ်းမှုစတဲ့တဘာဝဘေးရနေတွေကြုံလာရမှာကိုလည်းဒုက္ခသည်တွေကစိုးရိမ်ပူပန်နေကြပါတယ
်အခုရပန်အတွင်းတော့မိုးသီးတန့်ရွာလာရှိတယ်နောက်လေကျင်းတိုက်ကြလည်းရှိပါတယ်ခဏခဏမိုးတုံရေများလာမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်အရင်နည်းနဲ့ဆိုရင်အခုနေရာတော့ရာသူတို့တော်တော်လေးကျဉ်းတန်တာကိုတွေ့ရပါတယ်လေကျင်းတိုက်ကြရေရဲ့ကျူလာရဲ့အများကြီးရှိနိုင်ပါတယ
်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ကမ္ဘာနဲ့ COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွာလာမှုကန့်သတ်နေတဲ့တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မောင်နှံခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုလက်မခံတော့ပါဘူးရှင်